ယူကရိန်းစစ်ပွဲအရေးငြိမ်းချမ်းရေးဆွေးနွေးမှုတွေကဆောင်းတွင်းမှာစတင်နိုင်မယ်လို့ပိုလန်ဝန်ကြီးချုပ်ဒိုနယ်တက်စ်ကအင်ကာနေမှာပြောပါတယ်။ဒီအချိန်ကာလဟာဆိုရင်ဥရောပသမဂ္ဂမှာဇန်နဝါရီလ၁ရက်ကစလို့ပိုလန်ကအလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူမဲ့အချိန်နဲ့တိုက်ဆိုင်နေပါတယ်။ဆေးစားညှိနှိုင်းမှုမှာဘယ်သူတွေပါဝင်မယ်၊ဘယ်အချိန်ဒါမှမဟုတ်လေဘယ်နေရာဆိုတဲ့အသေးစိတ်ကိုတော့ဝန်ကြီးချုပ်တက်စ်ကမပြောပါဘူး။ဒါပေမဲ့လည်းဥရောပသမ္မတရဲ့ဆေးစံညှိနှိုင်းမှုတွေကအဆုံးသတ်မှာယူကရိန်းမှာငြိမ်းချမ်းရေးထွက်ပေါ်လာဖို့မျှော်လင့်ထားတယ်လို့အစိုးရအဖွဲ့ကဝန်ကြီးချုပ်ကပြောပါတယ်။2022ခုနှစ်ရုရှားကယူကရိန်းကိုကျူးကျော်ခြင်းကဆက်လို့ယူကရိန်းကိုထောက်ခံခဲ့တဲ့အိမ်နီးချင်းပိုလန်ဟာဆိုရင်ဆွေးနွေးမှုမှာအဓိကပါဝင်မယ်လို့လည်းဝန်ကြီးချုပ်တက်စ်ကပြောပါတယ်။ပြင်သစ်သမ္မတအီမာနျူအယ်မာခရွန်လည်းပိုလန်နိုင်ငံဝါဆော့ကိုဒီသတင်းပတ်နှောင်းပိုင်းမှာလက်ရောက်မှာဖြစ်ပြီးယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီအမေရိကန်ရွေးကောက်ခံသမ္မတဒိုနယ်ထရန့်တို့နဲ့ပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းတွေ့ဆုံမှုတွေကိုဆွေးနွေးကြမယ်လို့ဝန်ကြီးချုပ်ကပြောပါတယ်ရှင်။